အရသားတွေတရားဝင်သနတ်ကင်ခွင့်ရမယ့် license နဲ့လက်လက်ခရမ်းကင်ဆောင်ခွင့်ဥပဒေကိုပြင်ဆင်အတည်ပြုလိုက်ပြီးတဲ့နောက်နေဥပဒေစီကံသတ်မှတ်ချက်တွေထပ်မံထုတ်ပြန်ပြီးရင်တော့လက်လက်ကင်ဆောင်မှုအပြင်လက်လက်တင်သွင်းကင်တွေကိုစခွင့်ပြုတော့မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်လက်လက်တွေတရားဝင်ကင်ဆောင်ခွင့်အခုလိုပေးလိုက်တာကြောင့်မတိကျမှုတွေပိုဆိုးလာမလားစိုးရင်ဒါတွေလည်းရှိနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုစော်ဝင်းလိုက်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာအရက်သားတွေကိုလက်နက်ကင်ဆောင်ခွင့် license ထုတ်ပေးဖို့ခွင့်ပြုတဲ့ဥပဒေတရက်ကိုအရေးပေါ်ကာလနည်းနည်းပြပြချိန်မှာစစ်ကောင်စီကပြန်လည်ပြင်ဆင်အတည်ပြုခဲ့တာပါလက်ရှိတမ်းပြလိုအပ်ချက်အရဒါကိုပြန်လည်အသက်သွင်းတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်နောက်ထပ်လိုက်နာရမယ့်စီကံသတ်မှတ်ချက်တွေကိုထပ်မံထုတ်ပြန်သွားပြီးရင်လက်နက်ကင်ဆောင်ခွင့်နဲ့တင်သွင်းခွင့်စတင်ခွင့်ပြုမှာဖြစ်တယ်လို့သူကပြောပါတယ
်။နှမ်းပါတယ်ကျွန်တော်1989ကထုတ်ပြန်ခဲ့တဲ့ဥပဒေရှိပါတယ်။အဲ့ဒီမှာလိုအပ်တဲ့ကျွန်တော်ခေတ်အခြေအနေနဲ့ကိုင်းညီတဲ့အားတွေပြည်ပြင်ပြောင်းလဲပြီးရင်ပြန်လဲထုတ်ပြန်တာဖြစ်ပါတယ်။အဲ့ဒီအားတွေကတော့နောက်ကကျွန်တော်ဒီကဒါလှုပ်ထုံးလုပ်နေပြီးသူထုတ်ပြန်มาလိမ့်မယ်ဗျ။လှုပ်ထုံးလုပ်နေပြီးကတော့ကျွန်တော်လိုလျှောက်ထားရမယ်ဆိုတဲ့ဟာမျိုးလေးအသေးစိတ်ကလေးလောက်ရမယ်ဆိုတဲ့ဟာမျိုးလေးကလှုပ်ထုံးလုပ်နေပြီးအနေနဲ့ကတော့သူကဖတ်ရှိလာမှာဖြစ်ပါတယ
်။အရသာပြည်သူတွေတရားဝင်လက်နက်ကင်ခွင်းကိုရှစ်လေးလုံးအရေးခင်ကာလလွန်ကစလို့နှစ်ပေါင်း30ကျော်ကန့်သက်ထိန်းချုပ်ထားကြတာဖြစ်ပါတယ်။ဒီဥပဒေမှာအထူးခြားချက်တွေရှိနေပြီးအထူးခြားဆုံးကတော့လက်ဝယ်ရှိနေတဲ့တင်နတ်တွေကိုပါလိုင်စင်နဲ့ကင်ဆောင်ခွင့်ပေးမဲ့ကိစ္စဖြစ်ပါတယ်။ဥပဒေသေးအရာလက်နက်ကင်ဖို့လိုင်စင်လျှောက်ချင်ရင်ဝန်တန်းမဟုတ်သူတွေကရက်ကွက်ထောက်ခံစာနဲ့ရဲစခန်းထောက်ခံစာယူပြီးမြို့နယ်ရဲစခန်းမှာလိုင်စင်လျှောက်ကြရမှာဖြစ်ပါတယ်။ဝန်ထမ်းတွေအတွက်ကတော့သက်ဆိုင်ရာဝန်ထမ်းအဖွဲ့အစည်းအကြီးအကဲရဲ့ထောက်ခံချက်ပါရှိရမှာဖြစ်ပါတယ်။လက်နက်ကင်ဆောင်ခွင့်အရေးချင်းပြည့်မီသူတွေကိုလိုင်စင်နဲ့ကင်ဆောင်ခွင့်ပြုတဲ့တနအမျိုးအစားတွေကကျိုင်းနှစ်တရာတနအမျိုးအစား3လက်အထိကင်ဆောင်ခွင့်ပြုထားပါတယ်။ဝန်ထမ်းတွေကတော့လိုင်စင်နဲ့ကင်ဆောင်ခွင့်ပြုတဲ့တနအမျိုးအစားတွေက3လက်အပြင်ပါမစ်နဲ့ကင်ဆောင်ခွင့်ပြုတဲ့တနအမျိုးအစား1လက်ကိုပါကင်ဆောင်ခွင့်ရမယ်လို့ဥပဒေသစ်မှာဖော်ပြထားပါတယ်။တပ်ကအငင်းစားယူထားသူတွေကိုတော့စစ်ဖက်လိုင်စင်နဲ့ကင်ထားတဲ့ကိုပိုင်တနတ်တွေကိုအရက်ဖက်လိုင်စင်နဲ့ဆက်လက်ကင်ဆောင်ခွင့်ပြုဖို့ရှောက်ထားနိုင်မှာဖြစ်ပါတယ်။အဖွဲ့အစည်းအနေနဲ့ကင်ဆောင်ခွင့်ပြုမဲ့တနတ်တွေအတွက်ပါမစ်လျှောက်ထားရင်တော့ပြည်내နဲ့တိုင်းဒေသကြီးရဲတပ်ဖွဲ့မှူးကနေမြန်မာနိုင်ငံရဲတပ်ဖွဲ့ဌာနချုပ်ကတဆင့်ပြည်ထရေးဝန်ကြီးဌာနကိုတင်ပြရမယ်လို့ဖော်ပြထားပါတယ်။လိုင်စင်နဲ့ကင်ဆောင်ခွင့်ပြုတဲ့တနတ်အမျိုးအစားနဲ့ပါမစ်နဲ့ကင်ဆောင်ခွင့်ပြုတဲ့တနတ်အမျိုးအစားဆိုပြီးနှစ်မျိုးခွဲထားပြီးလိုင်စင်သက်တမ်းကတစ်နှစ်ဖြစ်ပါတယ်။လိုင်စင်နဲ့ရောပါမစ်နဲ့ပါချပေးထားတဲ့တနတ်တွေမှာစနိုက်ပါနဲ့အတန်တိတ်ကိရိယာတွေတတ်ဆင်အသုံးပြုခွင့်မပြုထားပါဘူးစစ်ကောင်စီတရင်ထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ဇော်မင်းထွန်းကတော့လုံခြုံရေးအရာပြည်သူလူထုရဲ့တောင်းဆိုမှုတွေများပြားလာလို့ဒီဥပဒေကိုပြင်ဆင်ထုတ်ပြန်ရတာလို့ပြောပါတယ
်အခုချိန်မှာတော့ကျွန်တော်တို့အညီစီအပ်ပီဒီအပ်ပြန်တဲ့အဖွဲ့တွေအနေနဲ့ပါမန်ပြည်သူလူထုတို့မှာတလန်လို့ကျွန်တော်ဆွဆွဲပြီးတတ်ဖြတ်နေတာတွေ့ရပါတယ်ဒီကူကိုကာကွယ်ခုခံပိုင်ခွင့်ဆိုတာဒီညီမျှသောအော်နော်အခွင့်အရေးတော့ကျွန်တော်ပေးရမှာဖြစ်တယ်။အဲဒီအမှာတည်သူလူတွေတောင်းဆိုချက်တွေရှိတယ်။အသက်နဲ့မိမိရဲ့စီးရဲဟုတ်စားကြီးရဲ့ကာကွယ်ခုခံပိုင်ခွင့်ကိုကျွန်တော်ချင်းချောင်းနေတဲ့အပြုအမူတွေရှိလာတယ်။အဲဒါတွေအကြောင်းမို့ကျွန်တော်တို့အနေနဲ့ကပြည်တော်တဲ့သူတွေဒီနိုင်ငံတော်အပေါ်မှာသိစားဆောင်တည်မဲ့သူတွေအပြင်ကျွန်တော်တို့ဆောင်သိနိုင်မဲ့သူတွေဒါတွေကိုတော့ကျွန်တော်တို့ဆောင်ရွက်ပေးမှာဖြစ်တယ
်။ဥပဒေအရလက်နက်ကင်ဆောင်ခွင့်ပေးထားတဲ့အမေရိကန်လိုနိုင်ငံမျိုးမှတောင်းလက်နက်ကင်ဆောင်မှုကန့်သတ်ဖို့တောင်းဆိုမှုတွေရှိနေချိန်မြန်မာနိုင်ငံလိုပဋိပက္ခအရှိန်မြင့်နေတဲ့နိုင်ငံမှာလက်နက်ကင်ဆောင်ခွင့်ပြုလိုက်တဲ့အပေါ်ဥရေပညာရှင်တဦးဖြစ်တဲ့ဥက္ကမောင်မြင့်ကအခုလိုတုံ့တက်ပါတယ်။အကောင
့်ဘက်ကဖြစ်ခွန်လာလို့ဘာခုမှမရှိဘူး။ဘူးမဲ့တာတော့တော့ဒီသုံးသွားနိုင်တယ်ဆိုအဲ့လက်နက်ကင်ဆောင်ခွင့်ကိုဒီမှာကျောက်ဥပဒေစုံလုံးမှုတောင်းအပ်တဲ့တုံ့သွားပြီးတော့မှမတည်ငြိမ်မှုတွေပို့သွားလာမယ်။လက်နဲ့ဆိုတဲ့သဘောတရားကအရာကိုတိုင်ဆောင်တဲ့လူကသူ့ကျွာနေတဲ့အတွက်အလွယ်တူပြစ်ကြခတ်တာလို့ပြတ်ပြတ်ကြတာဖြစ်လာမယ်။ဂျားထဲမှာရှိတဲ့နိုင်ငံသားတွေကတော့အဖက်ကကဟိုဘက်ကနှစ်ဖက်စလုံးကိုတောင်းဆိတ်နိုင်ပြီးတော့ဟိုတော်တော်ကို
ဘုကျုံစုံမင်းထွန်းကတော့လက်နက်ကိုလိုင်စင်နဲ့ကန်ကွင်းပြုတ်လိုက်လို့ပဋိပက္ခတွေပုံများလာမှာသွေးထက်တန်ရုံမှုတွေပုံများလာမယ်ဆိုတဲ့အယူအဆကိုလက်မခံပါဘူးနိုင်ငံတကာစံနှုန်းစံထားအတိုင်းစီးမြင်ထုတ်ထားလို့ပြဿနာမရှိနိုင်ဘူးလို့သူကပြောပါတယ
်ဒီအတွက်ကတော့ဒါပြဿနာမှရှိလာနိုင်တယ်အကြောင်းကြည့်ပေါ့ဒါလှုပ်ဆောင်ရမယ်ကိစ္စတစ်ခုဖြစ်တယ်လို့ပဲကျွန်တော်ခန့်ယူပါတယ်ကျွန်တော်တို့အနေနဲ့လည်းဒီထက်မှစီမင်းစည်းကမ်းတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံစံချိန်စံညွန့်တဲ့ တစ်ခုမှမလျော်နေဘူးလို့ပါကျွန်တော်ပြောချင်ပါတယ
်။ဘုရားသားတွေကိုလက်နဲ့ကန်ကွင်းပြူတာဟာစစ်ကောင်စီကိုလိုလားတဲ့အဖွဲ့အစည်းတွေကိုအခွင့်အာဏာပေးရရောက်နိုင်ပြီးနိုင်ငံတော်ဝန်ဖြစ်ပေါ်နေတဲ့စစ်တပ်နဲ့လက်နက်ကင်တော်လှန်ရေးအဖွဲ့တွေအကြားနေ့စဉ်နေ့ပါအပြန်အလှန်တိုက်ခိုက်မှုတွေပိုပြီးအချိန်မြင့်လာမှာစိုးရိမ်ရတယ်လို့နိုင်ငံရေးလက်လာသူတချို့ကတုံ့သက်ပြောဆိုကြပါတယ်ခင်ဗျာ။